မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်အသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြာနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဖိတ်ခေါ်ခံရတဲ့နိုင်ငံရေးပါတီတွေကြားမှာတော့စစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်တွေ့မဲ့အစီအစဉ်ကိုလက်မခံတဲ့သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးပါတီအားလုံးကိုဖိတ်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်တည်ရဲ့ဖိတ်ကြားစာထဲမှာဖော်ပြထားပါတယ်2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာတက်မတော်ကအာဏာသိမ်းလိုက်ပြီးနောက်တနေ့မှာပဲရွေးကောက်ပွဲကော်မရှင်ကိုအသစ်ဖွဲ့စည်းခဲ့တာပါစစ်ကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌကဦးသိန်းစိုးဖြစ်ပါတယ်အရင်ကော်မရှင်ကတော့2020ရွေးကောက်ပွဲကျင်းပပေးခဲ့ပြီးအဲ့ဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲအတွင်းမဲဆင်းမှားတွေဖြစ်ခဲ့တယ်လို့အခုစစ်ကောင်စီကစွပ်စွဲထားပါတယ်။2020ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီကတော့သူတို့မဲရလက်ဟာတရားမျှတစွာရလာတာဖြစ်တယ်လို့အခုလိုပြည်သူ့ဆန္ဒနဲ့လွဲတဲ့အာဏာသိမ်းမှုကိုလှုံ့ဆော်တဲ့စစ်ကောင်စီဖွဲ့စည်းတဲ့ကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့တန်လင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကိုလက်က VOA ကိုပြောပါရစေ
။ပါတီကကံရောကဒီဆန္ဒတဲ့ကောင်စီကဟိုဖဒီကိုချင်းချင်းဦးတင်နဲ့ဆန့်ကျင်လှုံ့ဆော်တာဖြစ်တဲ့အတွက်ဒီဆန္ဒတဲ့ကောင်စီအပေါ်မှာလည်းကျွန်တော်တို့ကလူ့အုပ်ချုပ်ရေးဆိုင်ရာတော်ရဲလုံးဝအပြည့်မဖြစ်ဘူး။အဲ့ဒီစစ်တပ်နဲ့တင်းကောင်းစီကနေအစစ်အဖွဲ့လေးတဲ့ဒီလိုအညာများတွေဒီလက်ရှိလုပ်နေတဲ့ကြောင်းရောဖြစ်လို့ကော်မရှင်ရဲ့ကျွန်တော်တို့ကစဉ်းစားမိဘူး။အဲဒါကြောင့်မလို့ပါတီအနေနဲ့ကတော့ဒီလိုဒီစီဝေးကိုစတဲ့ဖို့ဆိုရတော့အဲကြောက်ဆောင်ကြထားပြီးပြီပေါ့နော်။ဒီလိုတို့ဆိုရင်လည်းဘာမှမဆန်းနေတဲ့ဒီလိုစီဝေးကိုစီလို့ရှိရင်ဒီဆိုရရဲ့ဆရာတင်းကိုကိုတရားမဝင်ဘူးစတဲ့ဆိုတာနိုင်ငံရဲ့တော်ဆန်းတာ
2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုရှိတယ်လို့ဆွဆွဲပြီးနောက်တက်မတော်ကအာဏာသိမ်းမှုဖြစ်ပေါ်ခဲ့တာပါလူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြည်သူဆန္ဒနဲ့အနီးဆက်ဆုံးရက်တီဘိုဘေးပါတီဘက်ကလမ်းစဉ်ချထားတာကြောင့်တွစ်ဆုံဘူးကိုညှင်းပယ်ထားတယ်လို့ပြောလိုက်ပါတယ
်ပြည်သူလူထုကအာဏာသိမ်းမှုအပေါ်မှာအကြီးအကျယ်ကိုဟိုဒရိုင်းပြီးလို့အနားဆန့်ကျင်နေတဲ့အနေအထားဖြစ်တဲ့ဆိုအဲ့လိုအနေအထားအောက်မှာနိုင်ငံရေးပါတီတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့စံတာနဲ့တစ်ထပ်တည်းဖြစ်ဖို့လိုတယ်ဆိုဒီနေ့ဒရိုင်းပြီးလို့မှရှိတဲ့ပြည်သူအများစုကြီးကအာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အနေအထားဖြစ်တယ်တပြိုင်တည်းထဲမှာပဲအာဏာသိမ်းအစိုးရကနေပြီးတော့ခတ်တဲ့ဒီရေကောက်ပွဲကော်မရှင်အနေဖိတ်တာဆိုတဲ့အခါကျတော့ကျွန်တော်တို့မှစဉ်းစားကြတော့ရှိပါတယ်ကျွန်တော်တို့ရဲ့ပြည်မှုဆောင်ရွက်ချက်တွေကအပြည်သူလူထုရဲ့စံတာနဲ့ဆန့်ကျင်သွားမှကျွန်တော်ရဲ့အင်တာမဆိုရင်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့မတက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဗျ
ကချင်ပြည်သူပါတီ KSPP ဒုဥက္ကဋ္ဌဒေါ်တွဲဘူးကတော့ပါတီအနေနဲ့ကော်မရှင်အသစ်ဘက်ကပြက်တီချက်ကိုတိတ်ချမသိသေးတာကြောင့်တွစ်ဆုံဖို့တွားရောက်မှာဖြစ်တယ်လို့ဆိုပါတယ်
ဒီစီမံမပုံတင်တဲ့နိုင်ငံရေးပါတီဆိုတော့လေကျွန်တော်တက်ဖို့ဒီဆုံးဖြတ်ချက်နဲ့လုပ်ကြပါလိမ့်မယ်။ပါတီချက်သိမ်းတာမဟုတ်တော့ကျွန်တော်တို့လည်းတက်ဖို့တာဝန်ရှိတယ်လို့ကျွန်တော်တို့ပါတီကညီမမှတ်ယူနေပေါ့နော်။ပြီးရင်တို့ဘာပြီးပြောမယ်ဆိုတာအခုလောလောဆယ်ကျွန်တော်တို့ဘာမှမသိရသေးဘူးနော်။စီဝေးခေါ်ရဲဆိုတာပဲကျွန်တော်တို့ပြီးတဲ့အခါကျတော့တို့လေကြိုးရဲအပေါ်မှာပဲကျွန်တော်တို့ကမူတည်မှာဖြစ်ပါတယ်။အခုကတော့ယူရင်းစီကတော့ပါတီနဲ့ပဲဆိုင်ပါပေါ့နော်။ဒီကိုကောင်ဆောင်ရွက်ဖို့ကိစ္စကတော့ဒါကတော့အကစားတစ်ခုအနေနဲ့ပဲစဉ်းစားသွားမှာပ
ါလက်နက်နဲ့အာဏာသိမ်းတာကိုလက်မခံသလိုလက်နက်နဲ့အာဏာသိမ်းထားသူတွေရဲ့လှုပ်ဆောင်ချက်တွေကိုလက်မခံတာကြောင့်ပြည်သူသဘောအတိုင်းရပ်တည်ဖို့အတွက်လှုပ်ဆောင်သွားမယ်လို့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကပြောဆိုလိုက်ပါတယ
်အခုကတော့ဒီအာဏာသိမ်းကောင်စီကနေဘာမှတိကျတဲ့ပြတ်တဲ့ကော်မရှင်ကတော့ဆိုတော့ဒီကော်မရှင်နဲ့ကျွန်တော်တို့ဒီကပြောကတော့ loss ဆန္ဒရှိတဲ့ငွေရပေါ်ကမရှိဘူးနော်ဒါပေမဲ့လည်းဆိုတော့အနာပေးကိစ္စမှာလည်းကျွန်တော်တို့ဘာပရကကွေရှင်ချထားတယ်လို့ကော်မရှင်ဖက်ကတော့ခိုင်တယ်ပို့လာလာမရှိဘူးလို့ကျွန်တော်သုံးသပ်တယ်ပေါ့နော်ဒါကျွန်တော်တို့ကတော့တက်ဖို့ဒီမရှိပါခင်ဗျာ
အစည်းအဝေးကိုလာမဲ့တောက်ကြနေနေပြီးတော့မှတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပြီးအစည်းအဝေးတက်မတက်ကိုဖေဖော်ဝါရီလ24ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့ထည့်သွင်းဖော်ပြထားပါတယ်။အမျိုးမျိုးအနေနဲ့ကတန်းနဲ့ချီတဲ့ပြည်သူလူထုကတော့မဲမတမာမှုရှိတယ်ဆိုတဲ့တက်မတော်ပြောဆိုချက်ကိုလက်မခံသလိုစစ်တပ်ကအာဏာသိမ်းယူမှုကိုလည်းဆန့်ကျင်ဆန္ဒပြနေကြပါတယ်။သူတို့အနေနဲ့2020ရွေးကောက်ပွဲရလက်ကိုသာလက်ခံပြီး2020ရွေးကောက်ပွဲရလက်အရရွေးချယ်တင်မြှောက်ထားသူတွေကိုသာအာဏာပြန်ပေးဖို့နဲ့ဖမ်းဆီးခံ NLD ခေါင်းဆောင်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြလျက်ရှိပါတယ်။